မနေ့တက္ကသိုလ်ကကျင်းပခဲ့တဲ့မြမအရေးကိစ္စကုလသမဂ္ဂလူခွင့်ရေးကောင်စီအထူးစည်းဝေးကမြမနိုင်ငံမှာအရသာဥချူရေးအ мян ဆုံးပြန်လည်တည်ဆောက်ပေးဖို့နဲ့ဒေါက်ဆန်းစုတီကိုချက်ချင်းပြန်လည်ပေးဖို့တောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ရုံးချုပ်မှကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကမြမနိုင်ငံအတွင်းဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံရသူအလုံးကိုချွင်းချက်မရှိအ мян ဆုံးပြန်လည်ပေးဖို့နဲ့ရွေးကောက်ခံအစိုးရပြန်လည်ဖွဲ့စည်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုလက်မခွဲဘဲအတည်ပြုချမှတ်လိုက်ပါတယ်။
Rights implications of the crisis in Myanmar as orally revised may be adopted without a vote. It is so decided.
ဆုံးဖြတ်ချက်ချမှတ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌနာဇက်ရှာရီမ်ခန်ကအတည်ပြုကြေညာလိုက်တာဖြစ်ပါတယ်။အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာကန့်ကွက်မဲမရှိဘဲချမှတ်လိုက်တဲ့အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂစီမံမှာမြန်မာနိုင်ငံကိုအစ်စ်တဆိုင်ထောက်ခံခဲ့တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဆုံးဖြတ်ချက်တည်းမပါဝင်ဘဲ dissociate လုပ်ခဲ့ပါတယ်။ဆုံးဖြတ်ချက်ကိုထောက်ခံခဲ့တဲ့ဗြိတိန်နိုင်ငံအမြဲတမ်းကိုယ်စားလှယ်ကတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာပြည်သူလူထုနဲ့တားရဲရှိတယ်လို့ပြောပါတယ်
။ We stand with the people of Myanmar who are exercising their democratic and human rights.
ရုရှားတို့လူခွင့်ရေးတွေကိုအကာအကွယ်ပေးဖို့ကျွန်တော်တို့မှတာဝန်ရှိတာကြောင့်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေကျင့်သုံးတောင်းဆိုနေတဲ့မြန်မာပြည်သူပြည်သားတွေနဲ့ကျွန်တော်တို့အတူရပ်တည်ပါတယ်လို့ဗြိတိန်သံမကြီးဂျူလီယာဘရစ်ဝတ်ကပြောပါတယ်။ပုံမှန်သိကျင်းပါလိမ့်မရှိတဲ့အဲဒီကုလသမဂ္ဂလူ့အခွင့်အရေးကောင်စီအထူးစည်းဝေးကိုတင်သွင်းတဲ့ဆုံးဖြတ်ချက်ကိုဗြိတိန်နဲ့ဥရောပသမဂ္ဂ EU တို့ကဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။မူရင်းစာသားမှာကုလသမဂ္ဂကျွမ်းကျင်သူတွေကမြန်မာအခြေအနေကိုအနီးကပ်ဆောင်ကြည့်ဖို့နဲ့မြန်မာစစ်တပ်ကိုကန့်သတ်တားမြစ်နိုင်ဖို့အချက်တွေပါဝင်ခဲ့ပါတယ်။ဒါပေမဲ့အဲဒီအချက်တွေကိုဖြုတ်ချပေးပြီးမှတညတညတည်းဆုံးဖြတ်နိုင်ခဲ့တာဖြစ်ပါတယ်။ကန့်ကွက်သူမရှိဘဲဆုံးဖြတ်ချက်ချအပြီးမှာတော့တရုတ်တမ္မကြီးချန်ရှူးကဆုံးဖြတ်ချက်မူကြားတင်သွင်းသူတွေကိုကျေးဇူးတင်စကားပြောကြပေမဲ့တရုတ်နိုင်ငံအနေနဲ့ဒီဆုံးဖြတ်ချက်တွေမပါဝင်ဘူးလို့ပြောပါတယ်။ရုရှား၊ဗင်နီဇွဲလား၊ဘိုလီးဗီးယားနဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းတရုတ်နိုင်ငံလိုပဲဆုံးဖြတ်ချက်တွေမပါဘဲ dissociate လုပ်ခဲ့ပါတယ်။အခုဆုံးဖြတ်ချက်အရလူခွေရေးကောင်စီအနေနဲ့တခါအရေးယူနိုင်တဲ့အခွင့်အာဏာမရှိပေမဲ့လို့မြန်မာနိုင်ငံအတွင်းအင်အားသုံးအကြမ်းဖက်မှုနဲ့လူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုရာကိုအတိအပြုထောက်ခံပြောဆိုနိုင်မှာဖြစ်ပါတယ်ခင်ဗျာ။